တရုတ်နယ်စပ်ကဝင်လာတဲ့မြန်မာအလုပ်သမားတွေကိုဌာနဆိုင်ရာချင်းတရားဝင်အလုပ်ခန့်စာနဲ့ခန့်အပ်သွားဖို့နှစ်နိုင်ငံစပြီးဆွေးနွေးနေကြောင်းမူဆယ်နယ်စပ်ကလုပ်ငန်းရှင်တွေက VOA ကိုပြောပါတယ်ဒီလိုသားတကယ်ဖြစ်လာမယ်ဆိုရင်တရုတ်မြန်မာလုပ်သားစီလုံမှုပထမဆုံးအကြိမ်ဖြစ်လာမှာပါမြန်မာအလုပ်သမားရေးရာဌာနကအမြဲတမ်းတွင်းဝင်ဦးညွန့်ဝင်းကတော့ဒီကိစ္စကိုမငြင်းပေမဲ့လက်တလုံးမှာနှစ်နိုင်ငံသဘောတူညီမှုတွေဘလို့ရှိတယ်ဆိုတာဘာမှမပြောနိုင်သေးကြောင်း VOA ကိုပြောပါတယ်လက်ရှိမှာတော့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်နယ်စပ်ဂိတ်ကနေနယ်စပ်ဖြတ်ကျော်စာအုပ်နေတွေလုပ်ပြီးတရုတ်နိုင်ငံထဲမှာမြန်မာတွေအလုပ်လုပ်နေကြရတာပါတရုတ်ဆိုရကလုပ်သားလိုအပ်ချက်ကြောင့်တရားမဝင်နေထိုင်အလုပ်လုပ်နေတာကိုမျက်ကွယ်ပြုထားပါတယ်စာအုပ်နေပြုလုပ်တာကိုရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နဲ့နန်းခမ်းမြို့ကဒေသခံတွေကိုပဲမြန်မာဘက်ကဦးစားပေးပြီးလုပ်ပေးတဲ့အတွက်ဒီစာအုပ်အနေကိုရဖို့လက်ပေးရတာကြောင့်လူတယောက်ကိုမြန်မာငွေသိန်း20ကျော်30နီးပါးကုန်ကြနေပါတယ်။တရားဝင်နားလည်မှုစာချုပ်လာသဘောတူညီချက် MOU ဖြစ်ဖြစ်တရုတ်ဘက်ကနယ်စပ်ဖြတ်ကျော်မှုကန့်သတ်ချက်တွေကိုရှော့ပေါ့လာရင်ဖြစ်ဖြစ်ဒီကုန်ကြစရိတ်တွေတက်တာသွားနိုင်ကြောင်းမူဆယ်နယ်စပ်ကလုပ်ငန်းရှင်လူက VOA ကိုပြောပါတယ
်။တကယ်လို့အဲ့လိုဒါပြင်ပြင်ပေးရင်တော့အကုန်အဆင်ပြေတော့ဗျာမဟုတ်လို့တော့အခုကတော့အဲတိတ်ရကို20နဲ့30ကျားမှကုန်ကြရတယ်ဒါပေမဲ့ဒီလုပ်ချင်တဲ့လူကတော့တော့တော့နေကြတယ်ဗျာအဲဂျပန်နော်အဲဒီတွေဖြစ်လာပြီးတော့ပိုင်းအဲချက်တယ်လူတွေကြားတယ်ဒါပေမဲ့အဲ့လိုချက်လေးတစ်ပြန်ပို့ပေးရပြီးတစ်ပြန်ပို့နေရရပြီးဒီလိုအဲ့လိုပဲတည်ထားတယ်ဗျာ
ဒီနေ့စက်တင်ဘာ4ရက်နေ့လည်း12နာရီမှာတော့တရုတ်နိုင်ငံရွှေလီမြို့ရဲကိုအလဲပတ်သွားနိုင်တဲ့9ရက်6ည8တခါသုံးဝင်ထွက်ခွင့်ကတ်တွေကိုမူဆယ်မြို့ကနန်းတော်ဂိတ်စင်ဖြူဂိတ်မန်ဝိန်ဂိတ်မှာမြန်မာဘက်ကစပြီးတော့ထုတ်ပေးနေပါတယ်ပတ်ပုံနေရှိတဲ့သူတိုင်းကတ်တစ်ခုကိုမြန်မာကျပ်ငွေ2000ကျပ်နဲ့လုတ်ခွင့်ရနေပါတယ်အခုလိုဈေးတက်တက်တာတာနဲ့ခွင့်ပြုပေးလိုက်တဲ့အတွက်အရင်လိုစာအုပ်အနီလုပ်ရင်ကုန်ကြနိုင်တဲ့ကိစ္စတော့နောက်ပိုင်းမှာမရှိနိုင်တော့ပါဘူးတရုတ်ယူနန်ပြည်နယ်ကလက်ရှိမှာအခြေခံလုံသမားလိုအပ်ချက်များနေတဲ့အတွက်မြန်မာလုံသမားတွေပေါ်ရင်ကကန့်သက်ထားတာတွေကိုဖြေလျှော့နိုင်တယ်လို့လဲမူဆယ်ဒေသခံတွေကခံမှန်းထားကြပါတယ်ခင်ဗျာ